ဂါဇာဒေသမှာအပြင့်ခက်ရစေးလုပ်ငန်းစဉ်အဆင့်ဆင့်ပါဝင်တဲ့အဆိုပြုချက်ကိုလက်ခံကြောင်းအစ္စရေးဝန်ကြီးချုပ်ဘက်ဂျမန်နက်တန်ယာဟုကထပ်လောင်းအတည်ပြုခဲ့ပြီးတော့ဟာမတ်စ်တွေဘက်ကသဘောတူလက်ခံဖို့ပဲလိုတော့တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကဒီကနေ့ပဲပြောလိုက်ပါတယ
် Everyone has said yes except for Hamas and if Hamas doesn't say yes then this is clearly on them
ဟာမတ်စ်ကလည်းလို့အားလုံးကထောက်ခံထားကြပါပြီ။ကျွန်တော်တို့လည်းဒါကိုပဲစောင့်နေတာပါ။ဒီအဆိုပြုချက်အတိုင်းဆက်လုပ်မယ်မလုပ်ဘူးဆိုတာကတော့ဟာမတ်စ်တွေပေါ်မှာပဲမူတည်နေပါတယ်လို့ဝင်ကြီးဘလင်ကင်ကတယ်လ်ဗစ်မြို့မှာသတင်းတောက်တွေကိုပြောခဲ့တာပါ။အမေရိကန်ကမူကြမ်းရေးဆွဲခဲ့ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကလည်းအတည်ပြုထားတဲ့အပြစ်ခက်ရစေးဆုံးဖြတ်ချက်ဟာတကမ္ဘာလုံးကလိုလားနေတဲ့ကိစ္စဖြစ်တယ်လို့လည်းပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာရုရှားကမဲမပေးဘဲနေခဲ့ပြီးတော့ထောက်ခံမဲ၁၄မဲကန့်ကွက်သူမရှိဘဲနဲ့ဒီဆုံးဖြတ်ချက်ကိုမနေ့တုန်းကပဲအတည်ပြုခဲ့တာပါ။ဟာမတ်စ်အဖွဲ့ကတော့လုံခြုံရေးကောင်စီဆုံးဖြတ်ချက်ဟာအမြဲတမ်းငြိမ်းချမ်းရဖို့ပါဝင်တဲ့အတွက်ကြောင့်ကြိုဆိုကြောင်းပြောခဲ့တယ်လို့ပါလက်စတိုင်းပြည်သူတွေအနေနဲ့တော်လန်ရဲ့လိုအပ်ချက်နဲ့ညီကိုက်ညီတဲ့ရည်တည်ချက်တွေအတိုင်းတဆင့်ခံဆွေးနွေးဖို့ဆန္ဒရှိကြောင်းလည်းပြောဆိုထားပါတယ်ရှင်။